သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပို့မထူးခဲ့တဲ့သတင်းစာမားတွေကိုရှားဖွေပ
ါ SPS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
တော်ရရှိမြတ်မြပြည်ထောင်ဌာနရဲ့အချက်အလက်များအရဆိုရင်လွန်ခဲ့တဲ့6နှစ်တာကာလအတွင်းမိဘဗီဇာလျှောက်ထားမှုအရေအတွက်သည်စီမံဆောင်ရွက်ဆဲထက်တစ်နှစ်ထက်တစ်နှစ်ပိုမိုများပြားလာတယ်လို့ဖော်ပြထားပါတယ်လျှောက်ထားသူများစွာသည်ကြာမြင့်စွာဆောင်ဆိုင်ရသည့်အချိန်သည်တချို့ဆိုလို့ရှိရင်မိဘများသေဆုံးသွားခြင်းသို့မဟုတ်၎င်းတို့ရဲ့ဗီဇာမရခင်မှာခီးသွားရန်အလွန်နေမကောင်းခြင်းဖြစ်နေတာတွေနဲ့ရင်ဆိုင်နေရတယ်လို့ဆိုပါတယ်။ Prandeep Singh Dandiwal နဲ့သူ့ရဲ့အကိုတို့သည်အိန္ဒိယရှိ၎င်းတို့ရဲ့မိဘများနဲ့နောက်ဆုံးတွင်အဲ့ဒိတ်မှာပြန်လည်တွေ့ဆုံရန်အမြဲအစီအစဉ်လျက်ရှိပါတယ်။2016ခုနှစ်အောက်တိုဘာလတွင်၎င်းရဲ့မိဘများသည်အသက်60နှစ်များအစောပိုင်းတွင်Prandeep သည်၎င်းတို့ရဲ့တူတီသောသားများနှင့်ယင်းနီးစေရန်ဩစတြေးလျသို့ပြောင်းရွှေ့နေထိုင်ခွင့်ပြုမဲ့ contributory parent visa အတွက်လျှောက်ထားခဲ့ပါသည်
။ Back in 2013-14 we started planning about bringing parents with us as well over here and as a part of that plan we applied their permanent residentship and that's contributory subclass visa 143 back in 2016 October.At that time, we were hoping that we'll get it in a couple of years because the wait wasn't too long.
ထောင်ဆက်သုံးဆက်လေးတုန်းကလည်းမိဘတွေကိုကျွန်တော်တို့နဲ့တူဒီကိုခေါ်လာဖို့စီစဉ်ခဲ့တယ်။ထိုစီစဉ်ရဲ့တစိ့တစ်ပိုင်းအနေဖြင့်ကျွန်တော်ဟာအမြဲတမ်းနေထိုင်ခွင့်ကိုကျင့်သုံးခဲ့ပြီး၎င်းသည်2016အောက်တိုဘာလတွင်ပြန်လည်ရောက်ရှိခဲ့သောအမျိုးသားခွဲဗီဇာ 1-4-3 ဖြစ်ပါတယ်။အဲ့ဒီတော့ကဆောင်းရတာသိမ့်မကြဘူးဆိုတော့နှစ်နှစ်လောက်ကြာမှရနိုင်မယ်လို့မျှော်လင့်ခဲ့ပါတယ်။ပြည်ထရေးဝက်ဘ်ဆိုက်မှာတော့12လကနေ24လအထိကြာနိုင်တယ်လို့ပြသနေပါတယ်။ဒါကကျွန်တော်တို့အတွက်အဆင်ပြေပါတယ်။အဲ့ဒါကကျွန်တော်တို့ရဲ့အစီအစဉ်မှာအဆင်ပြေပါတယ်။ဒါပေမဲ့ဒီအစီအစဉ်တိုင်းတော့ဖြစ်မလာပါဘူး။အဲ့ဒီအချိန်မှစလို့9နှစ်ခွဲကျော်သာရှိသေးပြီးညီအကိုများသည်၎င်းတို့ရဲ့မိဘများရဲ့ဗီဇာလျှောက်လွှာများကိုဆက်လက်လုံဆောင်ရန်စောင့်ဆိုင်းနေကြဆဲဖြစ်ပါတယ်။မဲလ်ဘွန်းတွင်အီရန်မှရွှေ့ပြောင်းနေထိုင်သူရိုယယ်ဆလမာတီရဲ့ဘဝတွင်လည်းအလားတူအဖြစ်အပျက်တစ်ခုတွေ့ကြုံခဲ့ရပါတယ်။2019ခုနှစ်တွင်သူမနှင့်သူမရဲ့အကိုသည်တီရန်တွင်နေထိုင်သောသက်ကြီးရွယ်ဦးမိဘများအတွက် contributory parent visa လျှောက်ထားခဲ့ပါတယ်။ဆိုပါဗီဇာလျှောက်ထားမှုကိုဆောင်ရွက်လုံဆောင်ခြင်းမရှိသေးပါဘူး။မစ်ဆလမာတီရဲ့ဖခင်သည်ကိုဗစ် -19 ကူးစက်ခံရပြီးသေဆုံးသွားသောကြောင့်၎င်းတို့ထဲမှတဦးကိုပြန်လည်ရုပ်သိမ်းခဲ့ရပါတယ်
။ When my father passed away, every day I had to call my mom because I couldn't travel because of exemption and difficulty and pandemic and she couldn't parents weren't considered immediate family and she couldn't
PP ဆုံးသွားတဲ့အခါလူနေချမ်းသာခွင့်နဲ့အခက်ခဲနဲ့ကဲ့ယောဂါကြောင့်ခီးမသွားနိုင်လို့အမေကိုနေတိုင်းဖုန်းနဲ့ပဲစကားပြောရတယ်ပြီးတော့သူမကလည်းဘာမှမတတ်နိုင်ဘူးပြီးတော့ဒီစီစဉ်မှာမိဘတွေကိုမိသားစုဝင်လို့မယူဆကြပါဘူးဒါကြောင့်သူကဩစတြေးလျကိုမလာနိုင်ခဲ့ပါဘူးအဲ့ဒါကကျမအကိုပေါ်မှာဖိအားတွေအများကြီးသက်ရောက်ခဲ့ပါလေ။မစ္စတာဒန်နီဝေါလ်နဲ့မစ္စလာမာတီတို့ကဒါမျိုးကြုံတွေ့နေရတဲ့အထဲမှာတယောက်တည်းတော့မဟုတ်ပါဘူး။ဧပြီလ30ရက်နေ့အထိမိဘဗီဇာလျှောက်ထားမှုပေါင်း 132,000 ကျော်ကိုပြည်ထောင်ဌာနမှဆောင်ရွက်ပေးရန်စောင့်ဆိုင်းလျက်ရှိပါတယ်။မဲလ်ဘွန်းအခြေစိုက်မရီနာဂျီယိုဒါနာသည်မကြသေးမီကClear parent visa backlog လှုပ်ရှားမှုကိုစတင်ခဲ့ပါတယ်။လက်ရှိစီမံကိန်းအဆင့်တွင် visa အသစ်လျှောက်ထားမှုခွင့်ပြုရာ16နှစ်ခန့်အချိန်ယူရမယ်လို့သူမကခန့်မှန်းပါတယ်
။ At the moment of our application, most of us, we were told it's going to take
2-3 years, something like that. This is not. ကျမတို့ရဲ့လျှောက်ရွာတင်ကြိမ်တွင်ကျမတို့အများစုမှာတစ်နှစ်မှ၃နှစ်ခန့်ကြာမှာဖြစ်တယ်ထို့သောသူတို့တစ်စုံတစ်ခုသောအချိန်ရွာဥမာဖြစ်ပါတယ်ဒါကတော့တကယ်အဆင့်မှာမဟုတ်ပါဘူးဒေါ်လာ၀၃,၃,၃,၄,၈,၀၀၀ကြာ contributory parent visa ရှောက်ထားမှုအသေးရနောက်ဆုံးလုံဆောင်ခြင်းဒီဗီဇာကိုထုတ်ပေးရအနည်းဆုံး65လကြာဝယ်ရှိတယ်လို့ဆိုပါတယ်မေရီယာနာဂျီယိုဒါနာကတကယ်တော့ဒီဗီဇာတွေကိုလုံဆောင်ဖို့16နှစ်လောက်အချိန်ယူရတယ်လို့ဆိုပါတယ
် Most of our parents get that the application when they're 60 or 65. This we are talking about like parents 75 to 80 years old when they got granted. We don't know how many are there going to be still alive at that time or able to move. This is a big move we are talking. And that's not even to mention the
ဒါကအသက်85နှစ်ကနေ80နှစ်ကြားမိဘတွေလိုပဲပြောနေတာပါသူတို့ဘယ်နှစ်နှစ်အသက်ရှင်နေအောင်မယ်ဆိုတာကျမတို့မသိပေမဲ့အဲ့ဒီအချိန်တွေကရွေရှားသွားနိုင်ပါတယ်ဒါကကြီးမားတဲ့လှုပ်ရှားမှုတစ်ခုလို့ကျမပြောနေတာပါလျှောက်ထားမှုအတွက်နှစ်30အချိန်ယူနေသောတစ်ခုတည်းသောမိခင်ဗီဇာကိုပင်ဖော်ပြခြင်းမဟုတ်ပါဘူးMiss Giordana ga di lou saung chein myu rue ha naingan yat cha ma nei thain ja de shwe pyaung lou tama rue ye mi ba rue twe win ne che kwe sia phit pi ma cha khana so de lo tu ro ba da tu ro a the chi la de kha tu ro ye khle rue ye pan bo ku nyi mu lo at de lo pyo so ba de pi de yi win ji thana ye thau pyan che twe covid 19 ka yoga cha shao la rue go နောက်ကျစေတဲ့အကြောင်းရင်းတစ်ခုအဖြစ်ကိုးကားဖော်ပြထားပါတယ်။ Biometric ဆိုင်ရာစုဆောင်းမှုအင်္ဂလိပ်ဘာသာစကားစမ်းသပ်စစ်ဆေးရေးဌာနစာရွက်စာတမ်းလျှောက်လွှာတည်ရေးဌာနနဲ့ဘောတဖွဲ့ဆရာဝန်ပံ့ပိုးမှုအင်္ဂါရက်များတွင်နှောင့်နှေးမှုများဆက်လက်ရှိနေတယ်လို့၎င်းကဆိုပါတယ်။သို့သော Mr. Dandy Wall နဲ့ Ms. Salamati နှစ်ဦးစလုံးရဲ့ကိစ္စများတွင်ကာယရောဂါမဖြစ်ပွားမီတွင်ပြဿနာကစတင်ခဲ့တာဖြစ်ပါတယ်
။ When you can't plan anything, when you can't see the future where it's going to go, you can't even make any judgment. That's a bit hard. And anytime anything could happen.
သင်ကဘာမှမစီစဉ်နိုင်တဲ့အခါမှာသင်သွားမယ့်အနာဂတ်ကိုသင်မမြင်နိုင်တဲ့အခါသင်ဘာမှဆုံးဖြတ်လို့မရပါဘူး။အဲ့ဒါကနည်းနည်းခက်ပါတယ်။အိန္ဒိယကိုပြန်ရောက်ချိန်မှာဘာမှဆိုဖြစ်သွားနိုင်ပါတယ်။ #Clear parent visa backlog မှာပံ့ပိုးပေးပြီး DHA မှာစစ်ဆေးထားသော data သည်လွန်ခဲ့သည့်6နှစ်ကာလအတွင်းမိဘ visa လျှောက်လွှာများကိုစီမံဆောင်ရွက်နေပေမဲ့တစ်နှစ်ထက်တစ်နှစ်ပိုများလာကြောင်းပြသနေပါသည်။ဥပမာအားဖြင့်2013-14ခုနှစ်တွင်ဤဌာနသည်မိဘ visa လျှောက်ထားမှု 26,000 ကျော်ကိုလက်ခံရရှိခဲ့သော်လည်း 9,000 ခန့်ကိုသာခွင့်ပြုခဲ့ပါသည်။2020ခုနှစ်တွင်မိဘဗီဇာလျှောက်ထားမှု 14,000 ကျော်လက်ခံရရှိတော်လဲ 9,000 ခန့်ကိုသာခွင့်ပြုခဲ့ပါတယ်။ဒါဆိုပါက backlog ဖြစ်စေတာပါလဲ။လူဝေမှုကြီးကြပ်ရေးဌာနရဲ့လက်ထောက်အတွင်းဝန်ဟောင်းအဘူရစ်ဗီအဆိုအရသက်ကြီးရွယ်အိုတွေကိုလက်ခံမဲ့ဥယျာဉ်အပေါ်စိုးရိမ်ပူပန်ခြင်းကအချက်တစ်ချက်ဖြစ်တယ်လို့ဆိုပါတယ်။John Howard ဦးဆောင်သောအစိုးရလက်ထက်တွင်1996ခုနှစ်တွင်စတင်ခဲ့ပြီးတက်ချီရွယ်ဦးဥယျာဉ်နှုံးကိုနှေးကွေးစေရန်အတွက်မိဘဗီဇာကန့်သတ်ခြင်းကိုယနေ့တိုင်ဆက်လက်လှုံ့ဆော်နေတယ်လို့၎င်းကဆိုပါတယ်။ Australia သည် American, Canada နှင့် New Zealand တို့ကဲ့သို့သောအလားတူနိုင်ငံများနှင့်နှိုင်းယဉ်နိုင်သောအပြင်းထန်ဆုံးသောမိဘရွှေ့ပြောင်းနေထိုင်မှုမူဝါဒကိုလှုံ့ဆော်နေပါတယ်။ဒါပေမဲ့ဒါဟာခဲရခဲစစ်နိုင်တဲ့ကိစ္စလို့သူကပြောပါတယ်
။ Oh look, this is difficult policy. There is no question this is very difficult policy. And to the extent possible, the aim should be to allow parents to visit their migrant children to the extent possible without impinging on costs to the health, aged care and aged pension system. But achieving that objective is very difficult. No country, in my view,
ကြည့်ပါဒါကခက်ခဲတဲ့မူဝါဒပါဒါကမေးစရာမလိုပါဘူးဒါဟာအလွန်ခက်ခဲတဲ့မူဝါဒပါအတတ်နိုင်ဆုံးရည်ရွယ်ချက်မှာမိဘများသည်၎င်းတို့ရဲ့ရွှေပြောင်းကလေးများကိုကျန်းမာရေးစောင့်ရှောက်မှုနဲ့အသက်ပင်စင်စနစ်အတွက်ကုန်ကျစရိတ်များမထိခိုက်နိုင်စေပဲဖြစ်နိုင်သမျှအတတ်နိုင်ဆုံးလာရောက်ခွင့်ပြုရန်ဖြစ်ပါれ။ဒါပေမဲ့အဲ့ဒီညီမချက်ကိုအကောင့်ထဲပို့ဖို့အရန်ခက်ခဲပါれ။ကျွန်ုပ်အမြင်အရဘယ်နိုင်ငံမှအဲ့ဒါကိုစင်ကြင်တုံးတရားနဲ့စီမံခန့်ခွဲနိုင်တဲ့နည်းလမ်းကိုရှာမတွေ့ပါဘူး။ဒါကဩစတြေးလျမှာကြုံရတဲ့စိန်ခေါ်မှုပါ။သောတာရှိများခင်ဗျာ SPS တင်ထားတာကမာယာဂျေမစင်နဲ့ Ashka Arora ရဲ့ဆောင်းပါးကိုဘာသာပြန်တင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
sps.com.au/bemisgo ကို home နေရာမှာထားပြီးတော့အမြဲတမ်းနှာစင်နိုင်ပါတယ်နောက်ဆုံးရသတင်းတွေဆောင်းပါးတွေနဲ့စစ်တမ်းတွေမှာပါဝင်ပြီးတော့ဆက်သွယ်မှုလုပ်နိုင်ပါတယ်sbs.com.au/bemis ဖြစ်ပါရရှင
် SPS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ